thứ vì nên là thông tôi cũng hiện nó vẫn bảo là thế vậy cho nên nghĩ rằng cũng nhiều và rằng nên là làm như vậy mà hòa không đại thì đừng là tiền đang thế là cứ chào ông ấy chào nhà cả cho nó rồi yên được cả cứ chào cái này chào nhà mà chỉ cả ăn thì cho nó luôn đang khăn nằm mà suy nguyên như thế cứ bảo rằng nó ไอ้ อุปาทานเนี่ยขันธ์ได้มาอธิกอาภิปาวินนี่แหละยุ่งจีได้ตัวเตชุปาทานเนาะไอ้ยุ่งจีหมู่นี่อยู่ๆชื่อแท้ๆอัตตะเตถิอุปาทานเนาะไอ้หาก็งาโกรู้ซวยนี่แหละซวยงาเสรีรู้ซวยนี่แหละซวยไอ้ซวยนี่ไม่มีแห่งนั้นขันธ์มาที่มีได้สู่แต่เจ้าโก เทศนาก็ชินเนี่ยปะบาเลยไอ้อซวยนี่ชินนี่ดีแต่เพียงกะละปะลงที่อซวยอยู่ไม่เป็นไหนไม่เผ่าไหนนี้อเส้นเนี่ยโดสมาตะภาวะญาณกูที่บุนาเลยกูไม่รู้เองตะเกยล้วยที่อเส้นเนี่ยโดพระรามญาณกูจะล้ําเลยสู่ได้โยมีหาปฐมาอุทุมไอ้อซวยเนี่ย ဖေရမယ်ဆွေးရည်တွေကယုံကြည်တတ်တဲ့အဆွေးဒိဋ္ဌိဥပါဒံကိုဖေရမယ်အဲ့ဒီဥပါဒံนี่အမျိုးမျိုးရှိတဲ့ထဲကဒိဋ္ဌိဥပါဒံนี่အမျိုးမျိုးရှိတဲ့ထဲကအတ္တဒိဋ္ဌိဥပါဒံကိုအဓိကထားယူဖေရမယ်ဒီလိုပြောပါတယ်အဲ့တော့ကျွန်တော်တို့အခုလေ့လာနေတဲ့ကိစ္စမှာသင်ယူနေတဲ့ပညာရများကအဲ့ဒီအတ္တဒိဋ္ဌိရှိကြောင်းကိုသိအောင်လေ့လာတယ်လေ့လာပြီးတော့ อัตตะเดชิโกเป็นไหนบ่ด้วยจุฬายามะนิพพัญญาญาณကိုလည်းကျွန်တော်တို့လေ့လာတယ်အဲ့လိုလေ့လာတဲ့အခါမှာကျွန်တော်တို့စပြီးတော့အရင်ခံခဲ့တဲ့အတိုင်းဒီဒေသနာတော်ကိုတသင်္ပိတသင်နားလည်အောင်လုပ်ငန်းစဉ်ကိုတသင်္ပိတသင်တက်နိုင်အောင်ဉာဏ်ဉင်းဆိုတဲ့သုံးနှုံးပေါ့နော်ဉာဏ်များဝိပဿနာဉာဏ်ပညာများ သတ္တမတ္တသင်္ဓုတုတ္တေပုံဆိုတဲ့အကြောင်းညာအဲ့ဒီမှာဉာဏ်ဉင်အစင်းစင်ပြတာတဲ့ထဲကအခြေခံအကြအတွင်းဖြစ်သောဉာဏ်ဉင်ကပထမဦးဆုံးနာမရူပပြိစ္ဆာညာငါယုံနှစ်ပါးကိုပိုင်းခြားယူပြီးတော့ဉာဏ်ပြီးတော့မှပစ္စယပရိဟာညာငါနှင့်ယုတ်တို့ချင်းချင်းအထောက်အကူပြုနေသောဓမ္မတဘာဝကိုသိသောပညာဉာဏ် အဲ့ဒါဟာဒုတိယအဆင့်နောက်ပြီးတော့မှသမတ္တနာဉာဏ်ဉာဏ်ယုံနှစ်ပါးကိုဤလုံငန်းစဉ်ကိုချုပ်ငုံသုံးသာ၍ဆင်ញံတတ်သောဉာဏ်အဲ့ဒီဉာဏ်စဉ်သုံးပါးကိုလေ့လာပြီးတော့အခုသုတ္တမယပညာအဖြစ်နဲ့လေ့လာပြီးလို့ရှိရင်ဒီရထားတဲ့သုတ္တမယပညာကိုထပ်၍မိမိတို့ဤကိုယ်ပိုင်ဉာဏ်နဲ့စိတ္တမယပညာအဖြစ်နဲ့ ສິ່ງຍິນມານໍຫນລົງຕວင်းມາເອີ້ລູສິ່ງຍິນຍິນຫນລົງຕວင်းຍິນອາພິນມິມິອີນັງຄັນດາມາສວກັນນີ້ໂລອັດຕະດິຖິອຸປາທານໂກຍໍອອງສອງແຍກໄດ້ແມ່ສໍລະໂກຈົນເຮົາລິດລະວ່າແດ່ເອີ້ລະດີຈ້ອງຍາມມາອູຈົນເຮົາລິດລະແກ່ດຽວມາແດ່ຍາມຣູປະປະນາມຣູປະປະເສດອັນຍານສໍລະໂກຍັດໄດ້ບໍ່ອຶດ ဒီနန်းနှင့်ယုတ်တို့ကိုနန္ဒတ်တို့ဤအလုံးများယုတ်တတ်တို့ဤအလုံးများနော်အဲ့ဒီဟာတွေကိုဖွင့်ကြပြီးတော့လေ့လာပါတယ်နော်ဒီနံခန္ဓာမှာပါဝင်နေတဲ့သဘာဝတရားများကိုလေ့လာတယ်နော်အဓိကအားဖြင့်အခုကျွန်တော်တို့လေ့လာလိုက်တဲ့အခါကျတော့နံခန္ဓာတွေမှာအစဉ်အမြဲတွေ့ကပ်ပြီးတော့နေတဲ့ဥပါဒံအကြောင်းသိလာပါတယ် အဲ့ဒီဥပါဒံနဲ့ခန္ဓာနော်ဒီဆွဲနေတဲ့အဆွဲအလံအဆွဲအလံนี่အမျိုးမျိုးရှိတဲ့ထဲမှာယုံကြည်တတ်သောသဘာဝတိတိအဲ့ဒီဒိဋ္ဌိအဆွဲအလံဒိဋ္ဌိဥပါဒံအဲ့ဒီဒိဋ္ဌိဥပါဒံနှင့်တွဲ၍အဓိကအကြဆုံးကအတ္တဒိဋ္ဌိဥပါဒံအဲ့တော့အဲ့ဒီအတ္တဒိဋ္ဌိဥပါဒံဟာပထမဦးဆုံးဦးတည်ပြီးတော့ဖြစ်ရမယ်တရား เนาะเปยะเมเตยาวะไอ้อาจารย์ญาติโหเนี่ยอกูเราลีลาပြီးတော့ကျွန်တော်တို့ဒီလုပ်ငန်းစဉ်သဘောကိုမိမိညံနဲ့စဉ်းကျင်တာเนาะစဉ်းစားတာလာတဲ့အခါ အဓိကအားဖြင့်ကျွန်တော်တို့တကယ်သိရအောင်နော်တကယ်အခြေခံကြာကြာမိမိဉာဏ်နဲ့ထိုးထွင်း၍သဘာဝတရားများကိုသင်ကျင်ကြတဲ့အခါတဲ့ဉာဏ်ဓာတ်လို့ခေါ်တဲ့စိတ်သဘောနံခန္ဓာဆိုတဲ့စိတ်အဖွဲ့အစည်းဒီလိုပဲကျွန်တော်တို့သိပါတယ်သို့တော်လည်းပဲသဘာဝတရားတွေကိုလေ့လာတဲ့အခါကျတော့တဲ့ဒီသဘာဝတရားတွေရဲ့အဖြစ်မှန်ကိုဉာဏ်ရောက်ဖို့အရေးအလွန်ကြီးတယ်နော်အဲ့တော့ဒီသဘောဒီသဘာဝတွေကိုသိနိုင်ဖို့အတွက်လည်းပဲသိရမြင်ရသိထားမြင်ထားတဲ့ဥပမာများနဲ့နှိုင်းခြင်းပြီးတော့ဒီသဘာဝတရားတွေကိုလေ့လာကြရတာနော်အဲ့တော့အဲ့ဒီမှာတဲ့နံခန္ဓာနံခန္ဓာလို့ပြောနေတဲ့နံအဖွဲ့အစည်းနော်စိတ်အဖွဲ့အစည်းစိတ်အဖွဲ့အစည်းကိုပြောလိုက်လို့ရှိရင်တဲ့နံခန္ဓာလို့သုံးရင်းကြောင့်ရုပ်ခန္ဓာဆိုရဲရုပ်အဖွဲ့အစည်းနဲ့နံခန္ဓာဆိုရဲနံအဖွဲ့အစည်းနှစ်ခုကိုတူတယ်လို့သွေးမှတ်ခြင်းသွေးမှတ်နေကြတယ်သို့တော်လည်းပဲနံခန္ဓာဆိုတဲ့အဖွဲ့အစည်းဟာရုပ်ခန္ဓာဆိုတဲ့အဖွဲ့အစည်းလို့ဒီအခုမြင်နေရတဲ့တဏ္ဍာန်တို့နော်ဓရတုဆိုတဲ့သဘာဝတရားတွေတဏ္ဍာနာပညာတဲ့ကနာပညာတဲ့ဒီပညာတွေနော်ဒါကရုပ်ခန္ဓာမှားခြင်းရှားတဲ့သဘာဝတရားတွေနံခန္ဓာကြတော့အဲ့ဒီရုပ်ခန္ဓာမှားခြင်းရှားတဲ့သဘာဝမျိုးတော့မဟုတ်ဘူးသို့တော်သူကိုနံခန္ဓာအဖြစ်နဲ့ကျွန်တော်တို့လေ့လာတဲ့အခါကျတော့နံခန္ဓာဆိုတာကိုအာယုံပြုရင်ဘယ်လိုအာယုံပြုရမှာလဲဘယ်လိုသိရမှာလဲဆိုတဲ့မိဂုံပေါ်လာပေါ်လာတဲ့အခါကျတော့စပိမာဥပမာမျိုးမျိုးနဲ့ပြောပါအဲ့လိုဥပမာမျိုးမျိုးနဲ့ပြောတဲ့အခါမှာဥပမာဗာပေးလို့ဆိုလို့ရှိရင်နဲ့နော်အရှင်အမြဲစီးနေတဲ့ရေကြီးကြောင်းနော်ချောင်းမြောင်းမြစ်ချောင်းများအဲ့ဒီမြစ်ထဲမှာချောင်းထဲမှာရှိတဲ့ရေတို့ဤနော်အနေအထားစီးနေတာကိုမြင်ရပါတယ်အဲ့ဒီစီးနေတဲ့သဘောနော်စီးနေတဲ့သဘောရေစီးချောင်းရေစီးချောင်းဆိုတာဟာစီးနေတဲ့သဘောအကိုပြောရုံနဲ့မကောက်အစဉ်အမြဲပြတ်တည်ခြင်းမရှိလှုပ်ရှားသွားလာနေတာနော်ရေစီးချောင်းအဲ့ဒီရည်စည်းကြောင်းကိုကြည့်လိုက်လို့ရှိရင်နဲ့မျက်စိနဲ့မြင်ရပါတယ်เนาะအဲ့ဒီမျက်စိနဲ့မြင်ရတဲ့ရည်စည်းကြောင်းကိုမျက်စိကသိနိုင်တာစီးနေတယ်ဆိုတဲ့အကြောင်းကိုသိနိုင်တာဘာဖြစ်လို့လဲဆိုရင်ဒီရည်လေးတွေလှုပ်ရှားပြီးသွားနေတဲ့သဘောเนาะအထူးသဖြင့်ရည်ဆိုင်လေးတွေသွားနေတော့ရည်စည်းနဲ့မှန်ပေါ်ရသေးရတယ်အဲ့ဒီသဘောမှာတဲ့ပြည့်ချင်ရစဉ်းစားပြီးသိလို့ရှိရင်နော်ရေဤဒုရေတစ်ခုလုံးအမြဲတမ်းသူကပြောင်းလဲပြီးတော့သွားနေတဲ့သဘောနော်အဲ့ဒီဟာကိုအခုခေတ်စကားနဲ့ပြောတော့ပါတယ်ကာရင်ခေါ်နော်အဲ့လိုသွားနေတဲ့သဘောကိုကာရင်လို့ခေါ်တာနော်အဲ့တော့အဲ့ဒီကာရင်လို့ခေါ်တဲ့သွားနေတဲ့ရည်ကြီးကြောင်ကိုမျက်စိနဲ့မြင်ရတော့ကျွန်တော်တို့ဩရည်ကြီးကြောင်ဆိုတာဟာရက်နေတာမဟုတ်အမြဲတမ်းစီးနေတယ်လို့ပြောတာနော်အဲဒီစီးနေတဲ့သဘောဟာကျွန်တော်တို့ရဲ့မျက်စိနဲ့မြင်ရတဲ့အပြင်ရည်တိုင်းလေးတွေမြင်ရတယ်စီးနေတဲ့သဘောကိုမြင်ရတယ်မျက်စိကနေပြီးတော့သဘောပေါက်တယ်မျက်စိရဲ့အမြင်ကပြီးတဲ့အတိတ်ပဲအတိတ်ပဲကိုတဲ့စိတ်ကသိရဲ့နော်သိတဲ့သဘောအဲ့ဒီမှာနော်သိတဲ့သဘောလို့ဆိုတဲ့ဟာရည်ပြီးကြောင်းမှာရှိနေတဲ့သဘာဝအဲ့ဒီတဲ့ပို့ပြီးတော့ဒီဉာဏ်ခန္ဓာဤသဘောနဲ့ရှင်သွေး၍လေ့လာရမယ်ဆိုရင်တဲ့ကျွန်တော်တို့ညအခါမှောင်မြဲမှာကျွန်တော်တို့လက်နှိပ်ဓမ္မီနဲ့နော်လည်းနေကြမီလေးကိုနှိပ်လိုက်တာနဲ့တပြိုင်နက်အလင်းရောင်ဓာတ်ကြီးထွက်သွားတာတွေ့ပါတယ်ဟုတ်ပါလားအဲ့ဒီအလင်းရောင်အတန်းကြီးဟာလဲပါတယ်နော်အလင်းစီကြောင်းနော်အလင်းရောင်ဓာတ်ကြီးကပါလိမ့်လို့ အလင်းစီကြောင်အဲ့ဒီဘောကိုညံကရောက်အောင်စဉ်းစားနော်အဲ့တော့ရေစီကြောင်လိုပဲအလင်းရောင်စီကြောင်ကြီးရလဲပဲစီပေါ်ရနေတာထူကြတာကရေဆိုင်လေးတွေကကြီးတယ်အရွယ်ပမာဏကြီးတယ်သွားတာကနေတယ်အဲ့ဒီတော့လွယ်လွယ်နဲ့စီကြောင်တဘောကိုမြင်ပါလေအလင်းဟာလည်းပဲအဲ့ဒီရေစီးတယ်လို့ဆိုရဲစီကြောင်ပါနော်သို့တော်လည်းပဲအလင်းလှိုင်းတို့ဤလှိုင်းကရေလှိုင်းတဲ့အများကြီးသေးပါလေနော်ပြီးတော့အလင်းလှိုင်းဤစီးနှုံကလည်းပဲရေစီးနှုံနဲ့အစာပေါင်းများစွာမြန်ပါလေဟုတ်ပါလားအဲ့ဒီအချက်နှစ်ချက်ကြောင့်ဒီအလင်းလှိုင်းတွေစီးသွားနေပြီမယ်လို့ရေလှိုင်းများစီးတယ်လို့စီးနေတယ်လို့မထင်ပါဘူးသူကဘာလို့ဖြစ်နေလို့တည်မြဲနေတယ်နော်အလင်းအတောက်အတိုင်းသေးကြီးရဲ့လို့နော်အလင်းတောင်ကြီးရဲ့လို့အတောက်လိုက်စိတ်แท้อ่ะมีนี่ล่ะตะบาวอึกก็รอป่ะเลยอลินไหลเมียฮะเส้นเส้นน่ะเปียสีตัวนี้อ่ะมันมาเนาะเอริโอเอริตะโบเลี้ยวทีทีชาจาสิ้นซาจีเนี่ยค่ะยุคตะบาวอ่ะเตียเมียมาชื่อเนี่ยสีจ้องนี่อะมูๆชื่อเนี่ยแท้ก็အလင်းစီကြောင်းเนาะပြီးတော့လျှက်စစ်စီကြောင်းเนาะကူစီကြောင်းအဲ့ဒီလိုစီကြောင်းနေအမျိုးမျိုးရှိတော့အဲ့ဒီအလင်းစီကြောင်းရဲ့အနေထားကိုကြည့်လိုက်လို့ရှိရင်အလင်းတက်များသည်အမှန်တကယ်စီးချင်း၍နေတော့ညာလဲပဲဆိုင်းကသေးလုံးအားကြီးတယ်စီးလုံးကလည်းညံလုံးအားကြီးတယ်အဲ့ဒီတော့ဒီမြင်နေရတဲ့မိရောင်တန်းဟာစီးနေတယ်လို့စိတ်ကမထင်ရပါဘူးเนาะအဲ့ဒါတဘောလေးပြောတာဘာတဘောလုံးစိတ်ဤတဘာဝနံဤတဘာဝကိုနိုင်ခိုင်းပြီးတော့ကြည့်မယ်ဆိုရင်အဲ့ဒီအလင်းလှိုင်းတွေသွားနေတဲ့စီကြောင်းတဘောလိုပဲနန္ဒတ်လှိုင်းတွေဟာလည်းပဲစင်စမပြစီသွားနေတဲ့တဘောရှိပါတယ်နော်နန္ဒတ်လှိုင်းတွေစီသွားနေတာဟာလည်းပဲအဲ့ဒီအလင်းလှိုင်းများထက်ပို၍ဒီနေပူရွေးလဲမြန်နေဆိုတဲ့သဘောနဲ့ရှင်းကြည့်မယ်ဆိုရင်အလင်းလှိုင်းသွားတာတဲ့ပူရွေးလဲမြန်နေနန်းလှိုင်းနေနဲ့နန်းသွားနေတဲ့သဘောနန်းသားများရှိနေတဲ့သဘောကိုရုပ်ရည်တော့မသိနိုင်ဘူးသို့တော်လည်းပဲမြန်နှင့်ရှင်းရင်၍အလင်းလှိုင်းဤဥပမာကိုကြည့်ပြီးတော့နန္ဒတုဤဥအကြောင်းအရာကိုရှင်ရင်ရင်နန္ဒတိလည်းပါလုံးနေတာတော့စီသွားနေပါလေเนาะအဲ့ဒီအချက်ကိုသိသိပြန်နန္ဒတိပါလုံးနေတာတော့စီသွဲနေတယ်စီသွားနေပါလေเนาะအဲ့ဒီလိုနန္ဒတိစီသွားစီသွဲနေတဲ့သဘောเนาะအဲ့တော့အဲ့ဒီနန္ဒတိဟာအခုရုပ်ဓာတ်ကိုဥပမာထားယူပြောမယ်ဆိုတော့အလင်းမာတဲ့အလင်းဆိုင်နေရှိတယ်ဟုတ်ပါလားအဲ့ဒီအလင်းနိုင်နေရှိသလိုနန္ဒကလည်းပဲသဘောအဖြစ်နန္ဒတ္တလှိုင်းနေပေါ့ဟုတ်လားပြီးတော့သူတို့လည်းပဲအလွန်လင်းမြန်တဲ့အရှင်အဖုံနဲ့စီးပွားနေတယ်နော်အဲ့တော့အဲ့ဒီလိုနန္ဒအဖွဲ့စီးကြီးကမလုပ်နေတာလို့စီးပွားနေခြင်းကြောင့်အဲ့ဒီစီးနေတဲ့ပါတယ်လို့စီးချောင်းကြီးကိုမလုပ်ခေါ်ရတာလို့နာအဖွဲ့အစည်းဟုတ်ကဲ့လားနာအဖွဲ့အစည်းခေါ်တဲ့နာမည်ခန္ဓာဟုတ်ပါလားနာမည်ခန္ဓာလို့ခေါ်သောနာအဖွဲ့အစည်းကြီးကိုဉာဏ်ကရောက်အောင်သိမြင်မယ်ဆိုရင်အလင်းလှိုင်းတွေစီးသွားနေတဲ့လက်နိဒမီးကထိုးလိုက်လို့သွားနေတဲ့အလင်းဓာတ်ကြီးဟာသူ့အလုံးနဲ့သူ့လှိုင်းလေးတွေအများကြီးဥဒွေပြီးတော့သွားနေတဲ့သဘောကိုဉာဏ်ကမြင်နိုင်ရင်နန္ဒတုလည်းပဲအဲဒီလိုစီးသွားနေတဲ့သဘောပါဟုတ်ကဲ့လားအဲ့တော့အဲဒီစီးနေတဲ့သဘောเนาะဘယ်သူစီးနေတာလဲနန္ဒတ်စီးဆင်းနေတဲ့သဘောအဲဒီစီးဆင်းနေတဲ့သဘောเนาะအဲဒီလိုကာရင်လို့ခေါ်တဲ့ဒီစီးနေတဲ့သဘောကိုတဲ့ကျွန်တော်တို့ပါဠိစကားကနော်စ ီးနေတဲ့သဘောကိုတဲ့ဘယ်လိုခေါ်ရောဩဃလို့ခေါ်တယ်နော်အဲ့ဒီစီးနေတဲ့သဘောကိုဩဃလို့ခေါ်တယ်နော်နန္ဒတ်ဒွေစီးစင်းနေတဲ့စီးကြောင်းကိုဩဃလို့ခေါ်တယ်နော်အဲ့ဒီသဘောနော်ဒေသနာမှာပါတဲ့သဘာဝတရားတွေနော်အဲ့ဒါလေးကိုကျွန်တော်တို့နှလုံးသွင်းဆင်ញင်ကြည့်တော့စကားလုံးတစ်ခုစီတစ်ခုစီဒီအတိတ်တွေကိုနော်မိမိတို့သိထားတဲ့အကြောင်းအရာနဲ့နှိုင်းယှဉ်ပြီးတော့ဆင်ញင်ရင်ပို၍နားလည်လာပါတယ်နော်စိတ်ဤအကြောင်းစိတ်ဤသဘာဝကိုအဲ့ဒီလိုဆင်ញင်ကြည့်ပါဦးနော်ဘယ်လိုဆင်ញင်ကြည့်ရမှာလဲစီကြောင်းကြီးစီတယ်လို့နန္ဒတ်ဒီလည်းပဲစီနေပါတယ်နော်အဲ့တော့မိမိတို့မှာရှိတဲ့နန္ဒတွေကအဲ့ဒီလိုစီးနေတဲ့စီးကြောင်းအဲ့တော့အဲ့ဒီစီးကြောင်းကဘယ်နှခုအကျမ်းမြင့်အားဖြင့်အဲ့ဒီထဲကကွဲပြတာနော်စီးကြောင်း၄ခုပေါ်ကဘယ်နှခုလို့၄ခုကွဲပြဟုတ်ကဲ့လားနန္ဒစီးကြောင်းကြီးတဲ့မှာနန္ဒစီးကြောင်းအမကြီးတဲ့မှာပါဝင်နေတဲ့စီကြောင်းนี่ဟုတ်ကဲ့ပါဝင်ပေါင်းစပ်နေတယ်ပါလေလို့စီကြောင်းนี่ဟုတ်ကဲ့အဲ့ဒီစီကြောင်းนี่ကအရေးကြီးတဲ့စီကြောင်း၄ခုကိုခွဲပြီးတော့ပြပါเนาะစီကြောင်း၄ခုเนาะအဲ့ဒီတော့အဲ့ဒီမှာဒီစီကြောင်း၄ခုရဲ့နာမည်တွေကသိချာကြပါတယ်ကာမဩဃဘဝဩဃဒိဋ္ဌိဩဃအဝိဇ္ဇာဩဃစီကြောင်းပင်မစီကြောင်းကြီးရပါတယ်နော်ဉာဏ်စီကြောင်းဒီစီကြောင်းကြီးကနန္ဒတွေစီနေတဲ့စီကြောင်းနော်နန္ဒတွေစီနေတဲ့စီကြောင်းအဲ့ဒီစီကြောင်းတွေကဖြတ်ပြီးတော့ခွဲလိုက်တဲ့အခါကျတော့စီကြောင်းကနေမျိုးပေါ်လာတယ်လေမျိုးပါတယ်နော်ကာမဩဃဘဝဩဃဒိဋ္ဌိဩဃအဝိဇ္ဇာဩဃဟုတ်ကဲ့လားစီကြောင်းဘယ်နှမျိုးထပ်ခွဲလိုက်ကြတော့လေမျိုးပါနော်အဲ့တော့အဲ့ဒီလေမျိုးခွဲရတဲ့အကြောင်းကဒီနန္ဒစီကြောင်းကြီးရဲ့မှာဒီလေမျိုးသောသဘာဝတွေဟာသူ့လုပ်ငန်းနဲ့သူလုပ်ကြတယ်နော်လုပ်ငန်းတွေထူကြတဲ့အတွက်တစ်ခုနဲ့တစ်ခုမတူတဲ့လုပ်ငန်းတွေကိုလုပ်နေလို့သူတို့လေးမျိုးကိုခွဲထုတ်ပြီးတော့ပြောပါတယ်နော်အဲ့တော့အဲ့ဒီခါကလည်းပါတယ်ကာမဓာတ်စီကြောင်းဘဝဓာတ်စီကြောင်းသိတိဓာတ်စီကြောင်းအဝိဇ္ဇာဓာတ်စီကြောင်းနော်အဲ့ဒီလိုစီကြောင်းလေးမျိုးနဲ့ခွဲပြီးတော့သဘာဝနန္ဒဘာဝကိုရှင်းပြပါတယ်နော်အဲ့တော့အဲ့ဒီသဘောတွေမှားတဲ့ဒီသဘာဝတွေဒီဓာတ်ဆိုင်တွေအသင်အမြင်မယမနာစီးနေတာနော်သူတို့ပူပေါင်းပြီးတော့အကောင့်ခဲလို့ဘာကဖြစ်လာတာလို့နန္ဒစီကြောင်းကြီးကပေါ်လာနန္ဒစီကြောင်းကြီးပေါ်လာရတာကဘယ်သူတွေပူပေါင်းစီးနေလို့လို့ကာမဩဃဘဝဩဃဒိဋ္ဌိဩဃအဝိဇ္ဇာဩဃဆိုရဲစီကြောင်းလေးမျိုးပူပေါင်း၍အကောင့်ထဲပေါ်နေလို့ဗာစီကြောင်းကြီးပေါ်လာတယ်နန္ဒစီကြောင်းကြီးပေါ်လာပါလေအဲ့ဒီသဘောကိုနားလည်ဖို့ပါနော်အဲ့ဒီစီကြောင်းကြီး၄ခုနော်အဲ့တော့အဲ့ဒီမှာအကျန်းအားဖြင့်ကျွန်တော်တို့သိထားတာကဟောဒီကာမဆိုတဲ့သဘောဟာတဲ့နော်ဒီအာယုန်ကြီးတခါငါးပေါက်ကဝင်လာတဲ့အာယုန်ငါးပါးပေါ်မှာပါလို့ရတယ်တွေ့တာတတ်မဲ့နေတဲ့စီကြောင်းအဲ့ဒါတခုနော်ကာမဩဃဆိုတာဘာလို့ပြောတာလဲအာယုန်ငါးပါးအပေါ်မှာတွေ့တာတတ်မဲ့နေတဲ့စီကြောင်းကာမဩဃအဲ့ဒီသဘောလိုပဲ ဘဝဩဃနော်ဘဝဩဃဆိုတာဘာပြောတာလဲရှင်ခြင်းကိုတွေ့တာတတ်မဲ့နေသောတဘာဝနော်ဘဝဩဃဆိုတာပါလေရှင်မှုရှင်ခြင်းကိုတတ်မဲ့နေသောတဘာဝနော်အဲ့တော့အဲ့ဒီရှင်မှုရှင်ခြင်းရှင်ဘုရှင်ခြင်းကိုတွေ့တာတမဲ့ကြီးရဲ့သဘောအဲ့ဒါကိုပါခေါ်တော့ဘဝဩဃဒိဋ္ဌိဩဃကပါတယ်နော်အခုသတ်တလဲလဲလေးလာထားတဲ့အဲမှာအခုယုံနေတဲ့သဘောကိုပါခေါ်တော့ဒိဋ္ဌိဟုတ်ကဲ့လားအဲ့တော့ယုံတတ်တဲ့သဘာဝအဲ့ဒါဒိဋ္ဌိဩဃနော်အဲ့နောက်ဆုံးကပါတယ်နော်အဝိဇ္ဇာဩဃအဲ့ဒါပါလေမသိနာမလဲခြင်းเนาะမစင်ញင်ញင်းเนาะမသိမှုနာမလဲမှုအဲ့ဒါဟာအဝိဇ္ဇာအဲ့ဒီစီကြောင်၄မျိုးပူပေါင်း၍စီတော်နေအဲ့လိုစီတော်နေတဲ့စီကြောင်ကြီးအလုံးပေါင်းပြီးတော့အလုံးလုံးနေတာကိုပါခေါ်တော့နန္ဒတ်စီကြောင်ကြီးဟုတ်ကဲ့လားနန္ဒစီကြောင်ကြီးကိုပဲပါခေါ်သေးတာလို့နံခန္ဓာနန္ဒစီကြောင်ကြီးကိုပဲပါခေါ်တာလို့နံခန္ဓာနော်နာမည်ခန္ဓာနော်အဲ့ဒီနန္ဒစီကြောင်ကြီးနာမည်ခန္ဓာအဲ့ဒီတော့အခုကျွန်တော်တို့ဒီပညာရက်ဒီအနေနဲ့ပိုင်းခြားပြီးတော့ခွဲလိုက်တော့နံဆိုတော့နန္ဒစိတ်ဓာတ်ထဲမှာပါနေတဲ့တဘာဝတွေလေးမျိုးအကြီးစားကြီးနေနော်သူတို့ဒီတဘာဝလေးမျိုးကပူပေါင်းပြီးတော့ဆောင်ရွက်နေလို့ဒီနံကိစ္စတွေနော်စိတ်ကလုတ်တဲ့အလုတ်ကိစ္စတွေဖြစ်ပေါ်နေတာပါနော်အဲ့ဒီတော့အဲ့ဒီဖြစ်ပေါ်နေတဲ့သဘောတဘာဝတွေမှားတဲ့သူတို့အလုံးလုံးနေမှန်ကိုလည်းပဲကျွန်တော်တို့မသိဘူးပေါ့လားဒီလိုတဘာဝတရားတွေပူပေါင်း၍ဒီအလုတ်ကိုနန္ဒအလုတ်ကိုစိတ်အလုံးလုံးနေတာဘယ်သဘောနဲ့လုံးလုံးနေတာလဲစီကြောင်ကြီးတွေသဘောနဲ့အလုံးလုံးနေတာပါလို့ကျွန်တော်တို့မသိပါဘူးဟုတ်ကဲ့လားအဲ့ဒီမသိတဲ့သဘောပါတယ်နော်ဝိညာဉ်အမြဲတမ်းသူကလွှမ်းမိုးနေတယ်နော်နန္ဒတကူလုံးမှာဘုရားသွားမှုနေဝိဇ္ဇာကသွားမှုပါလေနော်အဲ့ဒီအဝိဇ္ဇာသွားမှုနေတဲ့နန္ဒမှာဟောဒီအာယု၅ပါးကိုတွေ့တာတတ်မဲ့နေတဲ့ဘာခေါ်လဲကာမတဏ္ဏဟုတ်ကဲ့ကာမတဏ္ဏခေါ်တဲ့ဘာကြီးုံစီကြောင်ကြီးလည်းပဲသူကအလုတ်အပြည့်အဝလုတ်ပြီးတော့ဉာဏ်စီကြောင်ကြီးတဲ့မှသူကအလုတ်လုပ်ငန်းအကောင်ထဲခေါ်နေပါလေနော်အဲ့တော့အဲ့ဒီအဝိဇ္ဇာနဲ့ပါတယ်နော်တဏှာတို့ပူပေါင်း၍စီကြောင်ကြီးကိုခေါ်နေတာနော်အဲ့ဒီခေါ်နေတဲ့အထဲမှမှအဲ့ဒီလိုခေါ်လိုက်လို့ဖြစ်ပေါ်လာတာဘာခေါ်လဲဘဝဟုတ်ပါလားဒီဘဝကိုဘာလို့နေရလို့တွေ့တာနေရဲ့ဟာဘာခေါ်လဲဘဝတဏ္ဏအဲ့ဒီဘဝတဏ္ဏခေါ်တာကဘာလို့ကြတော့ရှင်ခြင်းနေတာရှင်ခြင်းနေတာနော်အဲ့ဒီဘဝတဏ္ဏဆိုတဲ့စီကြောင်ကြီးလည်းပဲအလွန်အားကြီးတယ်ဟုတ်ပါလားအဲ့ဒီအားကြီးတဲ့စီကြောင်ကြီးကလည်းပဲပါတယ်နန္ဒစီကြောင်ကြီးကိုအကောင်အထည်ဖို့ပြီးပါရဲ့နော်အဲ့ဒီတော့အခုနောက်ဆုံးမိတ်ပါတယ်ယုံကြည်ထားတဲ့ယုံကြည်တတ်တဲ့ဒိဋ္ဌိဟုတ်ကဲ့လားအဲ့ဒီယုံကြည်ရဲ့ဆိုတဲ့ဒိဋ္ဌိကလည်းပဲဒီဘဝစီကြောင်ကြီးကိုနန္ဒစီကြောင်ကြီးကိုအကောင်အထည်ခေါ်နေအဲသူကဟောဒီလေးမျိုးသလုံးနော်ဒီနန္ဒစီကြောင်ကြီးကိုအကောင်အထည်ခေါ်နေလို့နော်အဲ့ဒီ စီကြောင်ဒီ၄ခုဟုတ်ကဲ့လားအဲ့ဒီ၄ခုဘာခေါ်လို့ဩဃ၄ခုဟုတ်ကဲ့လားအဲ့ဒီဩဃ၄ခုစီးနေတဲ့စင်ဆက်မပြစီးနေမှုကိုပင်သရင်ဩဃ၄ခုဒီလိုစင်ဆက်မပြစီးနေတာကိုပဲဘယ်လိုခေါ်သေးလို့ဩဃ၄ခုစင်ဆက်မပြစီးနေတာကိုဘယ်လိုခေါ်လဲသန္တရာဟုတ်ကဲ့လားအဲဒီစီကြောင်ကြီးလေးခုစင်ဆက်မပြစီးသွားနေတာကိုပင်သရင်သန္တရာလို့ခေါ်ပါတယ်နော်အဲဒီအကြောင်းအရာသိသိချာချာသဘောပေါက်အောင်စဉ်းစားဖို့ဉာဏ်နဲ့မှသင်ချာလာအောင်စဉ်းစားဖို့အဲ့တော့ကျွန်တော်တို့ကအခုဒေသနာရဲ့အဓိပ္ပာယ်ကဟိုသန္တရာဆိုရဲပါတယ်ဘဝဆက်ဆက်လှဲ့ပတ်နေရဲ့စွမ်းအားပါရိလေးခုသလုံးဟာပါတယ်လို့စွမ်းအားနေဟုတ်ကဲ့လားတစ်ခုစီတစ်ခုစီမှာပါရိရှိလို့စွမ်းအားအဲ့ဒီဟာတွေကုံပေါင်းလိုက်တော့ဗာစွမ်းအားဖြစ်လာတော့ဉာဏ်စွမ်းအားဉာဏ်စွမ်းအားကတစ်ခုလဲအာမုတ်ဘူးပါတယ်လို့ကာမစွမ်းအားကာမတဏှာစွမ်းအားဘဝတဏှာစွမ်းအားဒိဋ္ဌိစွမ်းအားအဝိဇ္ဇာစွမ်းအားတွေနဲ့ပူပေါင်းပြီးတော့နာမည်နာစီကြောင့်ကြီးဖြစ်ပေါ်နေတာအဲ့ဒါကြီးစဉ်ဆက်မပြစီးနေတာကိုပဲဘလို့ခေါ်တာလဲသန္တရာဟုတ်ပါလားအခုဒေသနာကအဲ့ဒီသန္တရာဆိုတဲ့အထိတ်တွေကိုဒီကြကြသဘောပေါက်ဖို့နားလည်ဘူးဟုတ်ကဲ့သန္တရာဤအတိတ်ပဲကိုနားလည်သဘောပေါက်ပြီးမှသန္တရာဆိုတာဟာနော်ဆက်လက်ပြီးတော့နေရင်သန္တရာလဲနေတာကိုခံစားရတဲ့သဘောမှအမှန်စင်စစ်ပါရင်းနဲ့နေရတာလို့သန္တရာဆိုတာဟာဒီလိုဖြစ်ပေါ်လာပြီးဒီကားရင်ခေါ်ရပါတယ်လို့စွမ်းအား၄ခုစီအား၄ခုအမြဲတမ်းဆောင်ရွက်နေတာဟုတ်ပါလားအမြဲတမ်းဆောင်ရွက်နေရတော့သူတို့အမြဲတမ်းမလုပ်နေရတာလားစီးနေရတယ်အဲ့ဒီသဘောလေးကိုသိချာကြည့်ပါနော်အဲ့ဒီစွမ်းအား၄ခုသလုံးမလုပ်နေရတာလားစီးဆင်းနေတယ်နော်နည်းနည်းလေးပို့ပြီးတော့သူတို့ဘာလုပ်နေရတာလဲ။ဒီအားလေးခုလုံးဘာလုပ်နေတာလဲ။စီးဆင်းနေရတယ်။အဲ့ဒီစကားလုံးပဲထပ်ပြီးတော့ရှင်းလိုက်ပါဦး။စီးဆင်းနေရသောသဘာဝများသည်တည်ငြိမ်မြဲမြံသလား။မတည်ငြိမ်ပဲအမြဲတမ်းပြောင်းလဲနေသလား။ဒီအတိတ်ပဲစီးနေရတဲ့သဘောကြီးပါပြေတော့။မတည်ငြိမ်ပြောင်းလဲနေရတယ်ဟုတ်ကဲ့လားဒီနန္ဒအာလုံဟာစီးဆင်းနေတဲ့သဘောနဲ့အလုံလုံရတော့အဲ့ဒီစီးဆင်းမှုသဘောတွေမှာပါဖြစ်တယ်ဘာပါတော့မမြဲတော့သဘောပါစီးဆင်းနေတဲ့အချိန်မှာပါပါတော့မမြဲတဲ့သဘောပါလေနော်စီးဆင်းတဲ့သဘောမှာမမြဲဘူးနော်အဲ့ဒီမမြဲတာကိုပဲပါဠိလိုဘယ်လိုခေါ်လဲစီးနေလို့ပါပြောတာမမြဲတာမမြဲတဲ့သဘောကိုပါခေါ်တာနေစာပါနော်အဲ့ဒီသဘောကိုတဲ့စီးအောင်နားလေအောင်ကျွန်တော်တို့ဆင်ញင်ရမှာအဲ့ဒီမမြဲတဲ့သဘောအပြင်းနဲ့ဒီလိုရက်လို့မရနားလို့မရတဲ့ဘာစီကြောင်းနော်နန်စီကြောင်းကြီးနန်စီကြောင်းကြီးကရက်လို့ရလားနားလို့ရလားမရဘူးသူ့သဘောနဲ့သူစီးနေတာဟုတ်ကဲ့လားသူများကလောက်ရတာမဟုတ်ဘူးသဘာဝတရားတွေကစီးအောင်လို့ကာမတဏ္ဍာကဆွဲဘဝတဏ္ဍာကဆွဲဟုတ်ကဲ့လားဒိဋ္ဌိကယုံအဝိဇ္ဇာကသဘောမပေါက်အေးအဲ့ဒီလိုအလုပ်တွေလုပ်နေလို့နန်စီကြောင်းကြီးကစီးနေတာစီးနေတဲ့သဘောထဲမှာကိုကဘာပါတော့မမြဲခြင်းအနိစ္စသဘောပါတယ်ဟုတ်ပါပြီအဲ့ဒီမမြဲခြင်းအနိစ္စသဘောအပြင် ရလို့မရနားလို့မရတဲ့ဒီနံစီကြောင့်ဟုတ်ကဲ့လားအဲ့ဒီနံစီကြောင့်ကြီးဟာရလို့လည်းမရနားလို့လည်းမရတဲ့အတွေ့အဲ့ဒီသဘောကြီးပဲမြင်ပါဖြစ်လို့ရှင်းရခြင်းနော်အဲ့ဒီရလို့မရနားလို့မရတဲ့သဘောကြီးပဲမြင်ဟာခေါ်တယ်ဒုက္ခဟုတ်ပါလားအဲ့ဒီဒုက္ခဆိုတာဟာဒီနံစီကြောင့်လေခုသလုံးမှာပါတယ်เนาะကာမဩဃမှာလည်းပဲဒုက္ခနဲ့เนาะဘဝဩဃမှာလည်းဒုက္ခနဲ့ဒိဋ္ဌိဩဃမှာလည်းဒုက္ခနဲ့အဝိဇ္ဇာဩဃမှာလည်းဒုက္ခနဲ့เนาะအဲ့ဒီစီကြောင့်ဒီလေးခုသုတဘာဝအတိုင်းသူစီးနေတာဟာပိုင်သူလည်းမရှိဘူးသူတို့ကိုနိုင်တဲ့လူလည်းမရှိဘူးเนาะအဲ့လိုပိုင်လဲမပိုင်မနိုင်လဲမနိုင်သဘာဝတရားတွေသူ့အလုံးနဲ့သူလုံနေရာကိုဘယ်လိုခေါ်လဲနော်အနတ္တဟုတ်ကဲ့သဘာဝတရားတွေသူ့အလုံးသူလုံနေကြတာကိုဘယ်လိုခေါ်လဲအနတ္တဟုတ်ပါပြီအဲ့တော့အဲ့ဒီအနတ္တဘယ်ထဲမှာရှိတာတော့စီးဆင်းနေတဲ့စီကြောင်ကြီးတဲ့မှာနော်ဘာလဲရှိရုံအနတ္တလေရှိဟုတ်ပါလားစီစင်နေတဲ့စီကြောင်ကြီး၄ခုရဲ့မှာပါလက္ခဏာ၄ရှိရောအနိစ္စလက္ခဏာပြီးတော့ပါတယ်ဒုက္ခလက္ခဏာပြီးတော့ပါတယ်အနတ္တလက္ခဏာအဲ့ဒီသဘာဝ၄အဲ့ဒီလက္ခဏာ၄ကိုဉာဏ်နဲ့သာမြင်နိုင်တယ်။ဘာနဲ့သာမြင်နိုင်လဲ။ဉာဏ်နဲ့သာမြင်နိုင်တယ်အဲ့ဒီဉာဏ်ကြီးရလာတော့မှဒီစီကြောင်ကြီးတွေထဲမှာပါနေရတယ်ပါတယ်နော်သန္တရာခကြီးတဲ့ဒီစီကြောင်ကြီးတွေပါနေရဘူးလို့သန္တရာခကြီးတဲ့ဟုတ်ကဲ့အဲ့တော့အဲ့ဒီစီကြောင်ကသူစီးခြင်းတဲ့နေရာစီးမှာပဲဟုတ်ကဲ့အမျိုးမျိုးနဲ့စီကြောင်ထဲမှာပါနေတဲ့ခကြီးတဲ့ဟာအမျိုးမျိုးနဲ့တွေ့ကြုံနေရဟုတ်ကဲ့အဲ့ဒီအမျိုးမျိုးနဲ့တွေ့ကြုံနေရလေးလေးဘာတွေကတိုးတာလဲစိရဲ့သဘောကြီးတိုးပါတယ်နော်အဲ့ဒါကြောင့်ဒီသန္တရာဆိုတဲ့အကြောင်းအရာကိုပုံဖော်နေတာသန္တရာကိုဘာနဲ့ပုံဖော်တာလဲအာလေးကူနဲ့ဒါအာလေးကူလို့ကာမောကဘဝကကိထောကအဝိဇောကဆိုတဲ့စီကြောင်၄ခုနဲ့ပုံဖော်နေတာအဲ့ဒီဟာတွေနဲ့လှုပ်ထားတဲ့သန္တရာအဲ့ဒီသန္တရာစီကြောင်သန္တရာကိုယ်တိုင်ကလည်းပါတယ်လို့စီကြောင်အဲ့ဒီထဲမှာနေပါနေရတဲ့ပါတယ်လို့သန္တရာခီးတယ်ညာသူတို့ရဲ့အဖြစ်မှန်ဟာနော်မျက်နှာစရာတွေ့တာစရာရဲ့လို့အဲ့ဒီထဲမှာတကြုံတစ်ခုရှိသလားเนาะဉာဏ်နဲ့မြင်အောင်ကြည့်ရပါမအစင်ဘာဖြစ်နေမြင်မှာလို့ဉာဏ်ဓာတ်တွေစီကြောင်အဖြစ်နဲ့စီးနေတယ်ဆိုတာကိုပထမအစင်မြင်မှာเนาะအဲ့ဒီဉာဏ်ဓာတ်တွေကတစ်ခုတည်းမဟုတ်ဘူးပါတယ်နော်လေးမျိုးသောစွမ်းအားနဲ့ဟုတ်ပါလားကာသွန်အားလုံးကာမဩဃဘဝဩဃဒိဋ္ဌိဩဃပြီးတော့အဝိဇ္ဇာဩဃအဲဒီကာရံ၄မျိုးနဲ့ပူပေါင်း၍ဉာဏ်စီကြောင်းရင်းစီးနေတာအဲဒီလိုစဉ်ဆက်မပြစီးနေတာကိုပဲဘာလို့ခေါ်တာလဲသန္တရာဟုတ်ပြီအဲဒီသန္တရာခကြီးကိုသွားနေရတာဒီပါလေတယောက်စီတယောက်စီရောပုထုဇဉ်တွေဟုတ်ကဲ့လားတယောက်စီတယောက်စီရောပုထုဇဉ်တွေကဘယ်ခဲမျိုးပါနေရလဲဒီဩဃလေးပြာခေါ်တဲ့စီကြောင်ကြီးရဲ့မှာတယောက်စီတယောက်စီရောပုထုဇဉ်တွေပါလို့နေရလဲမျိုးပါနေရနော်အဲ့ဒီလိုအဖြစ်ဟာမြတ်တဲ့စရာမြတ်လို့စရာတွေ့တာစရာဟုတ်ဤမဟုတ်ဤ ညာနဲ့စဉ်းစားရမယ်။စဉ်းစားဖို့ကပထမအစဉ်ဘာလို့မြင်မှာလို့နန္ဒဆိုတာဟာရက်နေတယ်လို့မရှိ။စီကြောင်အဖြစ်နဲ့စီနေတာအရှိန်နဲ့အလွန်ညံနေအားလေအလွန်ကြီးတယ်။အဲ့ဒီစီကြောင်ကြီးကိုဖွဲ့စည်းထားတဲ့အဖွဲ့အစည်းပဲနှမျိုးလို့လေးမျိုးပါ။အားလေးမျိုးနဲ့ဒီစီကြောင်ကြီးကိုပုံဖော်နေတာဟုတ်ကဲ့အဲ့ဒီအားလေးမျိုးကပါလိမ့်နဲ့ကာမဟောကဘဝဟောကဒိဋ္ဌိဟောကအဝိဇ္ဇာဟောကအဲ့ဒီလေးမျိုးနဲ့ဒီတန္တရာစီကြောင်ကြီးကိုထောဆောင်တာပါဟုတ်ပြီနော်အဲ့ဒီတော့အဲ့ဒီတန္တရာစီကြောင်ကြီးရဲ့မှာပါနေရတဲ့ပုထုဇဉ်တိုင်းဟာအလုံးအလုံးပါဖြစ်လို့ဒုက္ခကြီးတယ်ဆိုတာကိုစဉ်းစားမိမယ်ဟုတ်ကဲ့လားဉာဏ်နဲ့စဉ်းကျင်ဓမ္မစဉ်းရတယ်ဆိုတာကိုမြင်မယ်ဟုတ်ပါလားအဲ့တော့အဲ့ဒီစဉ်းရတဲ့အဖြစ်မှန်ကိုသိရင်ဒီဩဃဆိုတဲ့စီကြောင်ကြီးလေးခုတည်းကထွက်နိုင်ဖို့အတွက်ကြိုးစားဖို့လိုလာတယ်ဟုတ်ပါလားဘယ်ထည့်ထွက်ရမှာလို့စီကြောင်ကြီးလေးခုတည်းကထွက်နိုင်ဖို့အတွက်လိုလာတယ်အဲ့တော့ထွက်ဖို့အတွက်ဘာလို့နိပညာရှိမှာနော်နိပညာမရှိရင်ဒီခဲကမထွက်နိုင်ဘူးဟုတ်ပါလားအဲ့တော့အဲ့ဒီသဘောကိုသိလာတဲ့အခါဒီလေးခုစလုံးတွေကတပြိုင်နက်သေးမထွက်နိုင်ဘူးဟုတ်ကဲ့လားအဲ့ဒီခဲကပထမဦးဆုံးเนาะဒီစီးနေတဲ့စီကြောင်တွေကဟောဒီဒိဋ္ဌိလို့ခေါ်ရပါတယ်နော်ယုံတတ်တဲ့သဘာဝစီကြောင်ဟုတ်ကဲ့လားသူ့ကိုပထမဦးဆုံးဖြစ်နိုင်အောင်အာပြောအောင်ဒီစီကြောင်ကြီးအာနေပွားအောင်ကြိုးစားရမယ်ဟုတ်ကဲ့လုပ်ငန်းတွေကဒီလေးခုစလုံးကိုတပြိုင်နက်ဖြူလို့မရဘူးဒီကားရဲ့အားလေးခုစလုံးတွေကဘယ်လိုပထမစရမှာလဲဒိဋ္ဌိဩဃဟုတ်ကဲ့ဒိဋ္ဌိဩဃလို့ခေါ်တဲ့ပါတယ်နော်ယုံတတ်တဲ့စွမ်းအားဟုတ်ကဲ့အဲ့ဒီယုံတတ်တဲ့သဘောကိုပြေဘူးလို့ရဲ့နော်အဲ့တော့အဲ့ဒီဒိဋ္ဌိဩဃပေနိုင်ပြီးမှဘာလို့ပေနိုင်အောင်ကာမဩဃဖြေရနော်ကာမဩဃဖြေပြီးတော့မှဘဝဩဃအဝိဇ္ဇာဩဃများကိုဖြေလို့ရပါလေနော်အဲ့ဒီတန္တရာစီကြောင်ကြီးတွေကဒီပထမဦးဆုံးဖြစ်တဲ့ပါတယ်လို့ဒိဋ္ဌိဩဃကိုအကုန်လုံးဖြစ်နိုင်ရင်စီကြောင်အားပဲနှစ်ခုသာကျန်တော့လို့သုံးခုပဲကျန်တော့တယ်ဘာရဲ့ပါရဲ့လို့သံဃောကဘောကအဝိဇ္ဇောကအဲ့ဒီဒိဋ္ဌိဩဃဆိုရဲ့ယုံတတ်တဲ့အစွဲဖြစ်နိုင်ရင်အဲ့ဒီပုဂ္ဂိုလ်ဟာပါတယ်လို့သောတာပန်ဟုတ်ကဲ့လားသောတာပန်ဆိုတာဘာလို့ဖြစ်နိုင်မျိုးအမြဲတမ်းစီးနေတဲ့အလွန်ဆွမ်းအားကြီးတဲ့ဒိဋ္ဌိဩဃကိုဖြစ်နိုင်မှာဖြစ်နိုင်တယ်ဟုတ်ပါလားအဲ့ဒီလိုဖြစ်နိုင်ပြီဆိုရင်ဒီပုဂ္ဂိုလ်မှာဘယ်နှစ်ခုကကျန်တော့သုံးခုဟုတ်ကဲ့လားအဲ့ဒီကြတော့မှနောက်ထပ်ကာမဩဃကိုဖြစ်ရတယ်နောက်ထပ်ပြီးတော့ပါလို့ဘဝဩဃဒိဋ္ဌိဩဃဟုဖေးရအဲ့တော့အဲ့ဒီဘောအဲ့ဒီလမ်းစဉ်ကြီးအဲ့ဒီဖြစ်နေတဲ့အဖြစ်တွေကိုမိမိတို့ဤဉာဏ်ကတိုင်တိုင်ချာချာဉာဏ်လာမှဝိပဿနာအလုပ်ကိုလုပ်တဲ့ယောဂီဟာမိမိပထမဦးဆုံးဘယ်အလုပ်ကိုစတင်လုပ်ရလဲဆိုတာသဘောပေါက်ဟုတ်ကဲ့ဩဃ၄ခုထဲမှာဒီသုံးပါးကအလွန်အစွမ်းထက်တယ်။အဲ့ဒီထဲမှာပထမဦးဆုံးဖြူရမယ်နော်။တားရမယ်။ကာရင်နော်။စီကြောင်ကဘယ်စီကြောင်နော်။ ဒိဋ္ဌိဩဃာဟုတ်ပါလားအဲ့ဒီဒိဋ္ဌိဩဃာကိုဖြစ်နိုင်ပြီဒီစီကြောင့်ကြီးဒီစွာအာယုပဲနိုင်သတ်နိုင်ပြီဆိုရင်စီကြောင့်သုံးခုကျန်သေးတယ်အဲ့တော့ပထမဥစွာဒိဋ္ဌိဩဃာကိုဖယ်လို့ငြိမ့်သွားတဲ့ပုဂ္ဂိုလ်ဘယ်လိုခေါ်တော့သောတာပန်ဟုတ်ပြီနော်အဲနောက်တစ်ခုကပါတယ်နော်ကာမဩဃာဟုတ်ကဲ့အဲ့ဒီစီကြောင့်ကြီးနော်ဒုတိယစီကြောင့်ကြီးကိုဖယ်နိုင်ရမယ်နော်အဲ့ဒီဖယ်တဲ့အခါကျတော့ဒိဋ္ဌိတရေသာကဖယ်နိုင်သေးရဲ့ဆိုရင်နဲ့သူကနော်ထူးတဲ့ပုဂ္ဂိုလ်ဖြစ်လာပြီနော်သူ့ကိုတော့ဘယ်လိုခေါ်တော့တဂရာဂံဟုတ်ကဲ့တဂရာဂံဟာဒီကာမဩဃခေါ်တဲ့သွားအားစီကြောင့်ကြီးတွေကတသိတ္တိသာကိုသူဖယ်နိုင်ပြီအဲ့ဒီကာမဩဃအားလုံးဟုတ်ကဲ့လားဖယ်နိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အပါခေါ်တော့အနာဂံနော်အဲ့ဒါဟာသစဉ်ပြီးသစဉ်တက်ပါသုံးသိအစဉ်အရိယာဖြစ်မှပါတယ်လို့ဘဝဩဃဒိဋ္ဌိဩဃပြုတ်ပါတယ်နော်အဲ့တော့သဘာဝတရားတွေရှိနေတဲ့အရှိတရားเนาะအဲ့ဒီတဘာဝတရားကြီးရှိနေတဲ့အရှိတရားကိုဉာဏ်မျက်စိနဲ့မြင်မှဩဒီတဘာဝတရားကြီးအလုတ်လုံနေတာသူတို့ကပါလေရောကာရင်ဟုတ်ကဲ့လားကာရင်ခေါ်တဲ့စီကြောင်းကြီးစီကြောင်းကြီးကြီးဟာတဲ့နံခန္ဓာရှိသောတတဝါတိုင်းမှာဒီစီကြောင်းကြီးကစီးနေတာเนาะစင်ဆက်မပြမယက်မနာစီးသွားနေတာဘယ်မှာရှိနေတာရောပုထုဇဉ်ပုဂ္ဂိုလ်တိုင်းမှာဒီစီကြောင်းကြီးလေးခုကရှိနေတာเนาะလူမှမဟုတ်ဘူးတိရစ္ဆာန်တ attva မှာလည်းဒီစီကြောင်းလေးခုကရှိတာလူတဲ့အသိမြင်နဲ့နတ်ပြမာတို့မှလည်းဒီစီကြောင်းကြီးကရှိနေတာအဲ့ဒီမှာအဓိကပထမဥဆုံးဖယ်ရမယ်စီကြောင်းကပါတယ်ဒိဋ္ဌိဩဃဒိဋ္ဌိဩဃရဲ့အဓိပ္ပာယ်ကပါတယ်ယုံတတ်တဲ့အစွဲသူ့ကိုဖယ်နိုင်မှာယုံတတ်တဲ့အစွဲကဘာလို့ယုံထားတာလဲဒီကိုဒီခန္ဓာကိုငါကိုငါခန္ဓာဒီစီကြောင်းကြီးဖြစ်တဲ့စိတ်ကိုလည်းပဲဘယ်လိုမှတ်ထားတာလဲငါစိတ်အဲ့ဒီအခြေခံဖြစ်သောတဘာဝကိုမဖယ်နိုင်သေးသည်မြဒီစီကြောင်းတွေကမထွက်နိုင်ဘူးဟုတ်ကဲ့လားစီကြောင်းတွေကထွက်ဖို့ပထမဥဆုံးပါဘူးဖြစ်ရမှာလို့ငါကိုငါခန္ဓာလို့ဆိုနေတဲ့ဒိဋ္ဌိဥပါဒံဟုတ်ကဲ့လားသူ့ကိုပဲလို့ခေါ်သေးတယ်ဒိဋ္ဌိဩဃနော်အဲ့တော့အဲ့ဒီတဘာဝတရားတွေအလုံးလုံးနေတာကိုမိမိတို့ရဲ့ဉာဏ်မှာခင်းနေရှားရှားမြင်လာအောင်နော်နာဤအကြောင်းကိုနှလုံးသွင်းတတ်သင်ကျင်တတ်အောင်နဲ့ကြည်ရဉာဏ်နဲ့ကြည်ရအခုနံခန္ဓာကိုဘယ်လိုကြည့်ဖို့ပြတာလို့စီကြောင်းကြီးဟုတ်ကဲ့လားနံခန္ဓာဟာပါလေစီကြောင်းကြီးအဲ့တော့ရုပ်စီကြောင်းတွေကိုကြည့်ရင်ရေစီကြောင်းကိုပထမဥဆုံးကြည့်လို့ရှိရင်မြင်တယ်ဟုတ်ကဲ့လားနောက်ဒုတိယရေစီကြောင်းလိုပဲသိနေတော့ညာလဲအလွန်မြန်တဲ့စီကြောင်းမှာပါတယ်နော်အလင်းစီကြောင်းအလင်းစီကြောင်းမှာအလင်းလှိုင်းလို့ဟာအလွန်လက်သေးတယ်စီနှုံးကလည်းအလွန်မြန်တယ်ညာတော့ဘယ်လိုထင်နော်ဒီလက်နေတာမီးလေးနဲ့ထွန်းလိုက်နှိပ်လိုက်ကြတဲ့တပြိုင်နဲ့အလင်းတန်းကြီးကထွက်သွားတာမှန်ပဲအဲ့ဒီအလင်းတန်းကြီးကိုမျက်စိကဘယ်လိုထင်နေလို့ငင်းတယ်စီးရမပါဘူးလို့စိတ်ကထင်နေဟုတ်ပါလားဘာဖြစ်လို့လို့တဘာဝအမှန်ကိုမသိလို့နော်တဘာဝအမှန်ကပါလေအလင်းလှိုင်းကြီးပြေးနေတာဟုတ်ကဲ့အလင်းလှိုင်းကြီးပြေးနေတဲ့စီးနှုံးကလည်းအလွန်မြန်နေတစ်စက္ကန့်ကိုက kilometer tungguin nungguin yang lain ni ya, kini ada elau miane, no? Ariro elau miane si tungguin si ni le alingu miano a kilo tu belu tin ya lo, ni le belu tin le, apa lah? Eri dapat ni sin yu nama kanda kore nang kanda di bu sin jemba nang kanda kore seka lewe di lian selain lu si dulu si ni le si jauh ni ba ok nang kanda hale baji lu si jauh ni si ni da panget dulu lian selain ya si ni le sebo lu we alun hem yan lua si ni da eri si ni le si jauh ji nang kanda lu koya le nang si jauh nang suan aru si ni le si jauh ari nuan suan aru si ni le si jauh ha tabawa de miu le mho ba nang tabawa li miu tin xia ba le hok ga la eri the ma ba le no kama oga lu kho le tue ta da tam met ta te kama ta na si jauh ji ga တခုဟုတ်ကဲ့လားဘဝတဏရှင်နေတာကိုပဲတွေ့တာတတ်မဲ့အစီအောင်ကတခုပြီးတော့ပါတော့ဂျုံတတ်တဲ့တဘာဝဟုတ်ကဲ့လားသူကြားထားသိထားတာဒီအလုံးကိုပါလုံးနေတာနော်ယုံနေတာအဲ့ဒီယုံတဲ့သဘောကိုပါခေါ်လို့ဒိဋ္ဌိဒိဋ္ဌိကလည်းပါလုံးနေတာနော်စီကြောင်းကြီးဒီနံစီကြောင်းကြီးမှဒီယုံတဲ့သဘောတွေကလည်းပါနေတာအဲ့ဒါအပြင်နောက်ဆုံးမိအချုပ်ကပါတယ်သဘာဝတရားတွေဒီလိုအလုံးလုံးနေတာဘာလို့မသိဘူးဟုတ်ကဲ့လားမသိတဲ့သဘောကိုပါခေါ်လို့အဝိဇ္ဇာသူကလည်းပဲစွန့်အားနေဟုတ်ကဲ့လားသူကိုယ်တိုင်ကလည်းပါတယ်နော်ကာရင်ပဲနော်စီကြောင်းကြီးအဖြစ်နဲ့ပါနေတာဒီလေးမျိုးနဲ့စုပေါင်းဖွဲ့စည်းထားတဲ့အဖွဲ့ကြီးကိုပါခေါ်လို့ငန်ခန္ဓာနန်ခန္ဓာဆိုတာကြီးကိုယ်တိုင်ကပါတယ်လို့စီကြောင်းကြီးကာရင်ကြီးအဲ့ဒီကာရင်ကြီးနဲ့ဘာလို့တိချောက်တာတော့သန္တရာကိုတိချောက်တာအဲ့ဒီကာရင်ရဲ့မှာစီကြောင်းရဲ့မှာပါနေကြတဲ့တယောက်စီတယောက်စီကိုဘယ်လိုခေါ်တော့သန္တရာခရီးတယ်အဲ့ဒီသန္တရာခရီးတယ်ဆိုတာဟာမိမိကိုယ်တိုင်ဒီအဖြစ်ကိုဖြစ်နေတယ်ဆိုတာသိသိချာချာသိအောင်မိမိဉာဏ်နဲ့စဉ်းစားနိုင်ဖို့ဒီပညာကိုသင်ယူနေတာဟုတ်ကဲ့လားဒီပညာကဘယ်မှာသာရှိတာလဲဘုရားရှင်ဤဒေသနာမှာသာဒီပညာမျိုးကရှိတာဟုတ်ကဲ့ဒီလိုဖွဲ့ချ၍ကြည်ဓာတ်မြင်ဓာတ်အောင်ဒီပညာတွေကိုပြန်ပြေးကဟုတ်ကဲ့အဲ့တော့မိမိမှာရှိတော့ပါတယ်လို့စိတ်အဲ့ဒီစိတ်ကိုဘယ်လိုဖြစ်နေတာလဲမာစိတ်လို့ဖြစ်နေတာဟုတ်ဘူးလားအဲ့ဒါဟာပါလေလို့အစွဲအဲ့ဒီအစွဲကငါစိတ်လို့ဘာလို့နေတာလဲယုံထားတာယုံကြည်မှုအစွဲငါစိတ်လို့ယုံကြည်မှုစွဲနေတဲ့အစွဲကိုဘယ်လိုခေါ်လဲဒိဋ္ဌိဥပါဒံသို့မဟုတ်ဒိဋ္ဌိဩဃဟုတ်ကဲ့အဲ့ဒီဒိဋ္ဌိဩဃကြီးကဘာလို့နေတာလဲ။နံခန္ဓာအစဉ်ခေါ်တဲ့စိတ်ကိုလွှမ်းမိုးထားတာ။အဲ့ဒီလွှမ်းမိုးထားတဲ့ယုံကြည်မှုဒိဋ္ဌိရှိနေသေးသမျှတဘာဝအားတွေကိုမျက်မျက်စိနဲ့မမြင်ဘူး။ဘာလို့မမြင်တာလဲ။စိတ်ကိုကိုယ်သူကဘလို့သိမ့်ပိုက်လိုက်တာလဲ။ငါစိတ်လို့သိမ့်ပိုက်ထားတော့တဘာဝတရားရဲ့လို့မရှိနိုင်တော့မမြင်နိုင်တော့ဟုတ်ပါလားအဲ့တော့တဘာဝတရားကိုအမှန်အတိုင်းရှိနိုင်မြင်နိုင်ဖို့ပထမဦးဆုံးပါကိုဖယ်ရပါတော့ယုံကြတဲ့ဒိဋ္ဌိဥပါဒံလို့ပြောပါတယ်ဒိဋ္ဌိဩဃကိုဖယ်ဖို့လိုတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့အခုတရားများအထုတ်တဲ့အခါဥဒေယီမန္တာပထမပါကိုဖယ်ဖို့လိုဒိဋ္ဌိဥပါဒံကိုဖယ်ဖို့ဒိဋ္ဌိဩဃကိုတားဖို့ဟုတ်ပါလားအဲ့ဒီအလုပ်ကိုလုပ်တယ်လုပ်တော့အခုဘာတွေနဲ့ 就回来了。巴塔玛娘娘修炼尼亚玛巴雷罗那玛鲁巴布里斯拉娘好巴拉那年有故回家有地多娘好巴拉哎呦阿古回头来的卡南达古回头回去来的卡南达伊的巴瓦玛巴内杜拉罗ยีซีจองนี้หลูอลินซีจองนี้หลูสิ้นสมเปียตีနေတဲ့သဘောပါလို့နံခန္ဓာကိုမြင်တတ်ပြီဟုတ်ကဲ့လားအဲ့ဒီလိုသုတမယပညာနဲ့မြင်နိုင်ခြင်းသည်ပါတယ်လို့အတ္တဒိဋ္ဌိငါစိတ်လို့စွဲနေတဲ့အစွဲကိုလျှော့နိုင်တယ်ဟုတ်ပါလားဒါကြောင့်မို့လို့ဒီပညာကိုအသုံးပြုတာဟုတ်ကဲ့လားအကြောင်းကိုသိဖို့လို့นังคันดาอิเจ้านาหาสีจองนี้อภิเษกเนี่ยอเมรันสีนี่ล่ะเนาะဒီตဘောကိုသိပြီဟုတ်ကဲ့လားအဲ့တော့ပါတယ်လို့ပထမဦးဆုံးနံနဲ့ရုပ်နှစ်ပါးတို့တစ်ခုစီတစ်ခုစီသူစွာအားနဲ့သူအလုံးလုံးနေကြတယ်ဆိုတာကိုစဉ်းစားတယ်စဉ်းကျင်တယ်အခုယုတ်တရားတွေလုံလုံနေတဲ့အပြင်နန္တရားဆိုတာဟာလေသူ့အလုံးနဲ့သူလုံနေတယ်ဆိုတာကိုသိအောင်လေ့လာဟုတ်ပါလားလေ့လာတော့အဲ့ဒီနန္နဲ့ယုတ်ကိုခွဲခြားနိုင်တဲ့ပညာဘာခေါ်တော့နာမရူပပြိစေရာဉာဏ်ဒါဟာပညာဖြစ်မဲ့ပြယူမှရတာနော်အဲ့တော့အခုနောက်ကဆင့်ပါလေနမမတနာဉာဏ်ဟုတ်ပါလားသမတနာဉာဏ်ဆိုပါလေဒီစွမ်းအားတွေနော်စွမ်းအားတွေဘာလို့နေကြတာလဲအလုံးလုံးနေကြတာအလုံးလုံးတော့အလကားလုပ်ဘူးသူတို့အချင်းချင်းဘာလို့နေကြတာအထောက်အကူပြုတ်ပြီးတော့အလုံးလုံးနေတာအခုနန်ကားတဲ့ဒီ mental current ခေါ်တဲ့နန်အားကြီးရဲ့မှာဘယ်နှခုပါလဲလေးခုပါလေကာမတဏှာဘဝတဏှာဒိဋ္ဌိဒိဋ္ဌိဥပါဒံကာမဥပါဒံနော်အဲဒီအဝိဇ္ဇာအဲဒီမှာဩဃလေးပြကာမောကဘောကဒိဋ္ဌောကအဝိရောကအဲ့ဓာတွေကပြီးကြသူ့ဘာတွေလုပ်တာမဟုတ်ဘူးတစ်ခုနဲ့တစ်ခုပါလုပ်ကြတာနော်အပြန်အစံထောက်အပံ့တွေပြီးနေကြတာဟုတ်ကဲ့လားအဲ့ဓာတွေအတိတ်ရဲ့ဒီဒီလိုသူ့အလုံးနဲ့သူလုံနေလို့ဘာကြီးကအကောင်နေတာနော်နန်းစီရောက်ကြီးကအကောင်နေတာဟုတ်ပါလားအဲ့တော့အဲ့ဒီလိုတစ်ခုတစ်ခုအားပေးပြီးတော့ဒီစီကြောင်းကြီးစီးနေတယ်လို့ဆိုတာကိုသိလာပြီဆိုတော့ပါတယ်နော်ပစ္စယပရိဂဟပစ္စယတော့ပါတော့အထောက်ပံ့ဟုတ်ကဲ့လားကာမောဂကဘောဂကိုထောက်ပြုပြုဘောဂဒိဋ္ဌောကဒိဋ္ဌောကအဝိရောက၄ပါးသလုံးဟာအချင်းချင်းပြန်လာထောက်ပြုပြုပြီးတော့ဒီနံစီကြောင်းကြီးစီးနေတာပါလို့သိလာတော့အခါပါဉ္စနိဗ္ဗာန်လာပစ္စည်းအပရိဂဟဉာဏ်ဟောပါလားအဲအဲ့ဒါဒီဟာတွေအားလုံးခြုံငုံပြီးတော့ကြည့်လိုက်တဲ့အခါနာမက္ခန္ဓာဒီတစ်ခုလုံးနော်နာမက္ခန္ဓာတစ်ခုလုံးဆိုပါတယ်နော်ငန်စီကြောင့်ဒီတစ်ခုလုံးဘာကိုခေါ်နေတာလဲဘဝတိယခေါ်နေတာငန်စီကြောင့်ကြီးကဘာကိုခေါ်တာလဲဘဝသယုတ်ကိုခေါ်နေတာဒီငန်းစီကြောင်းကြီးနဲ့ပဲဟုတ်ပါလားဒီစိတ်တွေကပဲဘဝကိုခေါ်နေတာเนาะအဲ့တော့အဲ့ဒီလိုခြုံငုံသုံးသပ်ကြည့်လိုက်တော့အဲ့ဒီဘဝကြီးဆက်နေတာကိုပဲပါဖြစ်လို့တန္တရာလို့ခေါ်တာတန္တရာတစ်ခုလုံးကိုပုံခေါ်နေတာလေဘယ်သူတွေခေါ်နေတာလဲဘောက၄ပါးလို့ခေါ်တယ်ကာရဏ၄ခုဟုတ်ကဲ့လားစီကြောင်း၄ခုတန္တရာကိုပုံဖော်နေတာပါအဲ့ဒီလိုခြုံငုံသုံးသပ်တတ်ပြီးသူတို့ဟာပါတယ်နော်အဲ့ဒီလိုစီးနေရတဲ့အတွေ့ဘာဖြစ်လို့မမြဲဘူးဟုတ်ကဲ့လားရလို့မရတဲ့အတွေ့ဒုက္ခတိုင်းတူမရှိတဲ့အတွေ့အနတ္တအဲ့ဒီလိုတဲ့သုံးသပ်တတ်တော့ပါပေါ်လာတော့သမတ်သနာဉာဏ်ဟုတ်ပါလားအဲ့ဒီဉာဏ်ဒီဟာဒီတန္တရာမှထွက်ကြောင်းဖြစ်တဲ့ပါတယ်လို့ဤပညာတို့အခုသင်နေတာတွေကဘာအတွက်သင်နေလဲတန္တရာမှထွက်နိုင်တော့ဤပညာတွေထွက်အောင်ကြိုးစားရမယ်ဤပညာတို့ဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီလိုထွက်ခြင်းတဲ့သန္တာတွေ ကြီးမားတဲ့ပုဂ္ဂိုလ်တိုင်းထွက်အောင်ကြိုးစားမယ်ဆိုရင်ပထမဥဆုံးတဲ့ဟာကိုတားရပါတော့ဣထောကဒိဋ္ဌိဩကအားရတော့ဒီယုံကြည်တဲ့အစွဲကိုပထမဥဆုံးသူ့ကိုတားရလို့မဟုတ်သူ့ကိုဖြုတ်ခွင်းရမယ်ဟုတ်ပါလားအဲ့ဒါကြောင့်မို့လို့ကျွန်တော်တို့အခုလိလာနေကြတဲ့ပညာရက်တွေထဲမှာအဓိပ္ပာယ်အားဖြင့်စိတ်မွေ့ဟုတ်ကဲ့လားအဓိပ္ပာယ်အားဖြင့်ဘာဖြစ်လို့စိတ်မွေ့တယ်နဲ့နဲ့အဓိပ္ပာယ်ကိုဘယ်လိုခေါ်လို့ပါဠိလိုအထခေါ်တယ်ဟုတ်ကဲ့လားအဓိပ္ပာယ်ကိုအထလို့ခေါ်တယ်စိတ်မွေ့နဲ့နဲ့တာကိုဘာခေါ်လို့ပရမဟုတ်ကဲ့လားပရမအထပရမထပရမတ္ထအဋ္ဌသဘာဝလေနော်သိမ်မွေ့နဲ့နေသောအတိတ်ပဲဟုတ်ကဲ့သိမ်မွေ့နဲ့နေသောအတိတ်ပဲဘာခေါ်လို့ပရမတ္ထအဲဒီလိုသိမ်သိမ်မွေ့မွေ့ရှိနေတဲ့အတိတ်တွေကိုသိမှဟုတ်ကဲ့အခုရှိနေတဲ့ဘာတွေလဲဉာဏ်တို့ဤစီးကြောင်းဉာဏ်တို့ဤသဘောဉာဏ်တို့ဖွဲ့စည်းထားတဲ့ဩဃ၄ခုဒါရင်ဟာသူ့သဘောကိုသူဆောင်၍သူ့အလုပ်ကိုသူလုပ်နေတာအဲ့ဒါပါခေါ်လို့သဘာဝဟုတ်ကဲ့လားအဲ့ဒီသဘာဝကိုဘယ်လိုခေါ်သေးလဲဓမ္မသဘာဝဟုတ်ကဲ့လားအဲ့ဒီဓမ္မသဘာဝဆိုတာဟာရိုးရိုးသာမန်လူတို့သိတဲ့သဘာဝမျိုးနဲ့မတူဘူးဟုတ်ကဲ့လားအဲ့ဒီဓမ္မသဘာဝဟာသမံသဘာဝနဲ့မတူသောကြောင့်သူ့ကိုပါခေါ်လို့အဘိဓမ္မဟုတ်ကဲ့လားသဘာဝတရားတွေမှာအလုံးအစင်မြင့်တဲ့သဘာဝတရားတွေဟုတ်ကဲ့လားအခုလိုနန္ဒတ်တွေစီးနေတဲ့သဘောနော်ဘဝတဏ္ဍာတွေကာမတဏ္ဍာတွေအလုံးလုံးနေတဲ့သဘောဒီသဘာဝတွေပါခေါ်လို့ဓမ္မသဘာဝဘယ်လိုသဘာဝလဲအစင်မြင့်သောသဘာဝအဲ့ဒါကိုခေါ်လို့အဘိဓမ္မဟုတ်ကဲ့အဲ့ဒီအဘိဓမ္မလို့ခေါ်တဲ့အစင်မြင့်တဲ့တဘာဝဓမ္မတဘာဝများကိုအခုလိုသိအောင်နားလည်အောင်လေ့လာကြတာဘယ်ကြီးမှန်းချက်နဲ့လို့ဒီတန္တရာဆိုရဲဒီဒီစီကြောင်းကြီးတွေကဟုတ်ကဲ့လို့အောင်ဖွင့်နိုင်ဖို့အခုလိုပထမအစင်ဘာတွေစုကောင်းလားလို့သုတ္တမယပညာတွေစုဆောင်မယ်ပြီးတော့အဆင့်တက်ပြီးတော့မိမိတို့ဤပါတယ်နော်ဉာဏ်နဲ့စဉ်းစားပါသိဉ္စမယပညာသိဉ္စမယပညာတွေအခြေကောင်းလာပြီဆိုရင်သန္တရာမှထွက်ကြောင်းအလုပ်ပါအဟုတ်လို့ရမယ်လို့သိလာပါအဲ့ဒီခါကျတော့ဘာလို့ရမှာနော်ဘာဝနာမယပညာနဲ့ပွားရမှာဟုတ်ပါလားအဲ့တော့ကျွန်တော်တို့ဓမ္မမိတ်ဆွေတွေမိမိတို့ဤဘဝမိမိတို့ဤအကျောင်းမိမိတို့ဤနံခန္ဓာเนาะမိမိတို့ဤရုပ်ခန္ဓာဖြစ်စဉ်ကိုဉာဏ်နဲ့မြင်လာပြီဆိုရင်เนาะအခုလိုသုတ္တမယအဆင့်ကသိဉ္စမယအဆင့်တက်နိုင်အောင်ကြိုးစားသိဉ္စမယကတဆင့်ပါလေနော်ဘာဝနာမယတက်နိုင်အောင်ကြိုးစားပါဒါဟာဘုရားပေးခဲ့တဲ့လက်ဆောင်နော်သမ္မာသမ္ဗုဒ္ဓကပေးခဲ့တဲ့လက်ဆောင်ဟောင်းအဲ့တော့တန်တရားမှတ်ချက်ကြောင့်ဖြစ်တော့ဓမ္မတဘာဝအများကိုထိုးထိုးထွင်းထွင်းသိဉင်၍မိမိကိုယ်တိုင်ရယူနိုင်သောပုဂ္ဂိုလ်သူများဖြစ်ကြပါစေ။ဘုရားသာရဏစီရန်ဟိတ်တုဘုရားသာရဏစီရန်ဟိတ်တုဘုရားသာသနာစီရန်သိတ္တုသာဓုသာဓုသာဓု